ကချင်ပြည်နယ်ဖားကန်တောက်စိမ့်မြေမှာဒီကနေ့မနက်မြေပြိုကျလို့လူအများများမြေပြိပြီးတော့ထပ်ပြီးတေဆုံးရတဲ့အဖြစ်ကြောင့်ဒီဖားကန်ဒေသမှာလူအသက်ပေါင်းများစွာအတွက်အန္တရာယ်ရှိလို့နေတဲ့အနေအထားကိုပြည်ထောင်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာအရေးဆောင်ရွက်နေတဲ့ဥပဒေပညာရှင်တွေကတိုက်တွန် ပြည်စိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။
ဒီကနေ့အင်္ဂါနေ့ဇူလိုင်လ24ရက်နေ့မနက်9နာရီလောက်မှာကချင်ပြည်နယ်ဖားကဲမြို့နယ်စက်မှုအုပ်စုမတ်မုံကျေးရွာအပိုင်းအောက်မန်လင်ချောင်းကျေးရွာအနီးတပ်တန်းကုန်လုံးကွက်ကနေပြီးတော့ကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်လူအနည်းဆုံး40လောက်ပါသွားနိုင်တယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်။ဇူလိုင်လတည်းပြီးခဲ့တဲ့ရက်ပိုင်းကတည်းလူ15ဦးထက်မနည်းမြေပြိလို့တည်ဆုံးခဲ့ရပြီးတဲ့နောက်အခုလိုထပ်ပြီးပြိုကျတာဖြစ်ပါတယ်။မြေပြိုကျသွားတဲ့ကဘာကအင်မတန်မတ်ဆောက်လွန်းတဲ့အတွက်မြေပြိခံရတဲ့သူတွေကိုကူညီကယ်ဆယ်ရေးခက်ခဲနေပြီးတော့အခုချိန်ထိကတော့လူပြောက်တိုင်ကြားထားတာ18ဦးထိရှိနေပြီလို့မြေပြိုကျတဲ့နေရာကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဖားကန်ဒေသခံလည်းဖြစ်နေမြေကန်သတင်းတော်တူလည်းဖြစ်တဲ့ကိုဇော်မိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။စစ်တပ်ကြီးကကျွန်တော်တို့ဒီဖားကန်မြို့နယ်စိတ်မှုအုပ်စုတော်ပပုံကျေးရွာရဲ့နောက်ပေါ့အလောင်းကဒီလောက်မှလည်းဆယ်လို့မရသေးဘူး။အလောင်းဆယ်ဖို့ဆိုလည်းအရန်ဆက်သေးပါတယ်။အရန်မတ်တော့တယ်။ဒီထဲကိုပြရာကြီးပြီးတော့ဆင်းသွားရတယ်။အဲဒီရန်နေရာဒီသင်ဘူးတက်ဘူးလည်းမလွယ်ဘူး။ဘယ်ကရန်နေရာမှလည်းလာတာမရှိဘူးပေါ့နော်။ဒီလူမှုကူကြီးအဖွဲ့ကြီးကတော့ဒါအလောင်းများပေါ်လာမလားပေါ်လာတော့ဆယ်ဖို့အတွက်ပဲသူတို့လည်းနောက်ပဲဒီပြင်းချီနေဘဲသူတို့အလိုက်လေးလာကြရတာပေါ့ဟုတ်။ဒါတော့ဆယ်တော့ကျွန်တော်တို့လူပြောင်စင်းရတော့16ယောက်ရတာပေါ့နော်။လူပြောင်စင်းရတော့16ယောက်ရတယ်။ကျွန်တော်အခုခေင်းနေမှာ၄ဦးပါတော့တယ်။ဒီသားစုနဲ့တော့တွေ့ရည်ကြီးလား။တော့တွေ့တယ်တွေ့ပြီးတော့ပြန်လာခဲ့ပါပြီ။တခြားကျော်ရီကောကျော်ရီကောပေါ့အားလုံးပေါင်း16ယောက်ကျွန်တော်တို့ရတယ်ဒါကျွန်တော်တို့သူတို့ကြေးရွာဒီအတင်းနေပြရရတဲ့ဆင်းရဲပေါ့နော်။အဲ့တော့တူတာကမနေ့9နာရီနဲ့6နာရီကြာလောက်မှပြူတာပေါ့နော
်။အခုလိုမျိုးဖားကန့်ဒေတာကြောင့်စိမ့်တွေ့မှာလူရာနဲ့ချီအစုလိုက်အပြုံလိုက်တည်ကျပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်တော်စုအစိုးရဘက်ကအမြန်ဆုံးအထူးကိစ္စရဲ့အနေနဲ့တိုင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလက်ဖြင့်ကချင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဒေါ်တွဲဘူးကတိုက်တွန်းလိုက်ပါတယ်။ပြည
်တော်စုအစိုးရနဲ့စစ်ပိတ်ခတ်ရတဲ့တိုင်တွယ်ဖြစ်ပြီပေါ့နော်။ဒီနယ်အစိုးရနဲ့ဒါတို့ကိုင်ခုရှိဘူးအဲ့တော့ဒီကိစ္စရက်ဒီလောက်ဖြစ်နေတာအစိုးရသိသလားမသိဘူးလားဆိုတာလဲသွားလို့အဲဒီသူကြောင့်နေနဲ့အဲမေးကြည့်ချင်တာပေါ့နော်အဲ့တော့သိတယ်ဆိုရင်လည်းဒါလူလောက်တည်နေတာပေါ့အဲ့ဒါမှဒီတိုင်းပြည်အတွက်လည်းဘာမှအကျိုးရှိဘူးသွားလို့တချင်ပြည်လူတွေလည်းဘာမှအကျိုးမရှိဘူးအဲ့တော့ပိတ်သိမ်းလိုက်တာကောင်းမယ်လို့ဒါတော့အထူးကိစ္စရက်နေတာအစိုးရနေတိုင်းကျယ်သိပြီဆိုတော့ဒီမှာတော့ပြောချင်ပါတယ်
အခုလိုမျိုးဖားကန့်ဒေသမှာလုပ်ငန်းခွင်လုံခြုံမှုမရှိတာစီးကဲ့နဲ့ကြောက်တူးဖော်မှုတွေရှိနေတာနောက်လူအစုလိုက်ပြုံလိုက်တည်ဆုံးမှုတွေကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေကိုလွှတ်တော်ဘက်ကလည်းအမြန်ဆုံးပြဋ္ဌာန်းသင့်ပြီလို့ကချင်လူခွင့်ရေးရှိနေဦးခွန်အောင်ကလည်းတိုက်တွန်းပါတယ
်အကြီးအကျယ်ဆုံးဖြစ်တဲ့ကြောက်မြတ်ဥပဒေကိုညံ့ညာတည်ပြီးဖို့လိုရဲ့ဗျအခုကပြည်စစ်စဲကာလပေါ့နော်ဥပဒေကြမ်းမဲ့ဆက်ပြီးတာပေါ့လေဥပဒေကြမ်းမဲ့ဆက်ပြီးတဲ့အခါကျတော့ဥပဒေပြင်ဆင်တဲ့ဥပဒေကအတည်ပြုမပြဋ္ဌာန်းပေးတဲ့အချိန်မှာဒီကြာကာလမှာဒီကြောက်စီးဝိုင်းလုံးမရှိနေဘူးဗျာသူတို့တွေကလည်းဒီဥပဒေအတိမပြုတ်မီမှာညံပေါ့လေသူတို့ရဲ့ကျူးစီးပွားတဲ့ညံလေးကျူးထုတ်နေတယ်ဆိုတာကိုကျွန်တော်တို့သိရှိရတာပေါ့အခုလိုမျိုးပေါ့နော်မဖြစ်အောင်တာရှိကောက်ွယ်ထားမဲ့အချက်ချက်တွေပါရင်အဲဒီလိုမျိုးလူတွေတည်ဆုံးမှုတွေဟာပြတ်ချသွားမယ်လို့အဲကျွန်တော်တို့အသုံးပြတာပေါ့လေ
။နောက်ဒီမြေပြိုကျမှုကြောင့်လူပြောင်ဆုံးတည်ဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရအပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိရောက်တဲ့ကူညီဖြည့်ဆည်းမှုတွေနဲ့ဆောင်ရွက်ပေးတဲ့လို့လည်းကချင်ရှိနေဦးခွန်အောင်ကပြောပါတယ်
။ဒါလူသားချင်းစာနာမှုအနေနဲ့ကတော့အများကြီးသူတို့ကိုမိသားစုဝင်တွေဘာတွေကိုသူတို့မှုတွေလုပ်ပြနေတာပေါ့ဗျာ။ဆိုတော့အခုကျွန်တော်တို့ဒီမှာကလူကကနန်းအောင်မကြီးတက်နိုင်ဘူးအခုကျွန်တော်တို့သုံးတတ်တာကရာကနန်းနဲ့ရာကနန်းရာကြီးကနန်းပိုင်းတောင်မှရှိနေပြီနော်ဒီမူရင်းကာလမှာပဲဟုတ်တော့မှာအဲ့လိုရှိနေပေမဲ့လည်းသူတို့ဘက်ကဝန်နေကြောင်ဒုံခုထောက်ပံ့ကြောင်ဆိုတာတွေကကျွန်တော်တို့မတွေ့ရဘူးပေါ့ဒါကအရင်ကြီးကိုချိုးဝါနေတယ်ဆိုပြီးတော့မှကျွန်တော်တို့မြင်တာပေါ့နော်အဲ့တော့သူတို့အနေနဲ့ဘာလို့ဖြစ်နေလဲဆိုတော့အဲ့တည်ဆုံးသွားတဲ့ဟိုစမိသားစုဝင်တွေကိုတက်ဆိုင်ရာဟိုရှင်ထောက်ပံ့မှုတွေပေါ့နော်ညံ့ๆလေးကျွန်တော်တို့လုပ်ပြီးသိနေတာပေါ့
ကချင်ပြည်နယ်ဖားကန့်ဒေသလုပ်ငန်းခွင်တွေကထွက်လာတဲ့စွန့်ပြေးမြေစာဘုံတွေထဲမှာ ရင်းမစေးကြောက်တွေကိုနိုင်ငံတော်ဝန်ကလူအများအပြားလာရောက်အခြေချနေထိုင်ပြီးစွန့်ပြစ်ကြောက်တွေရှာဖွေနေကြတဲ့အချိန်ရာသီဥတုထံနောက်ကြောက်တုဆော့ကြီးတွေရဲ့တုံခါမှုတွေထံနေကြောင်းမြေစာပုံတွေမြေကပယ်ရံတွေပကြခဏပြိုကျပြီးတော့လူရာနဲ့ချီတည်ဆုံရတယ်လို့လူအများအပြားမြေပြီပြီးတော့ပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင်